ကချင်ပြည်နယ်အတွင်းမှာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကချင်သတင်းဌာနတစ်ခုကကြောက်ယူခဲ့တဲ့စစ်တမ်းမှာတော့လက်ရှိအာဏာရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာကချင်ပြည်နယ်ကိုပို့ပြီးတော့မှတိုးတက်အောင်လုပ်ပေးနိုင်ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီရလက်အပေါ်မှာကချင်ပါတီတွေကတော့လက်မခံကြပါဘူး။ဒါပေမဲ့2020ရွေးကောက်ပွဲမှာ NLD ပါတီနဲ့ပတ်သက်ပြီးတော့ကချင်ပါတီတွေရဲ့သဘောထားကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ကချင်လူမှုကလက်ရှိ NLD အစိုးရကိုအရင်အစိုးရထက်ပိုနှစ်သက်ကြောင်းနဲ့ကချင်ပြည်နယ်ကိုပိုတိုးတက်အောင်လှုပ်ဆောင်ပေးနိုင်တယ်လို့မကြသေးခင်ကကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းဟာကချင်ပြည်နယ်တစ်ခုလုံးရဲ့သဘောဆန္ဒကိုမလွှမ်းခြုံနိုင်ပေမဲ့ပါတီနိုင်ငံရေးမှာပါဝင်လှုပ်ရှားမှုမရှိရဲ့တာမန်ပြည်သူတွေကိုကြောက်ယူထားတဲ့စစ်တမ်းဖြစ်လို့လက်ရှိအစိုးရကိုပြည်သူလူထုတွေမျှော်လင့်ချက်ရှိနေသေးရဲ့ဆိုတာဖော်ပြနိုင်ကြောင်းစစ်တမ်းကိုဦးဆောင်ကောက်ယူခဲ့တဲ့ကချင်ဝေးပြေအက်ဒီတာကိုကြာတော်က VOA ကိုပြောပါတယ
်ဒီလက်ရှိအစိုးရနဲ့အရင်ကျွန်တော်တို့အရင်ရေးခဲ့တဲ့ဥတံတားဥတည်ပြန်စိုးရတာကိုပြန်ပြီးနိုင်စင်ခိုင်းတဲ့အခါမှာတော့သူတို့ကဒီလက်ရှိ NLD ဦးဆောင်တဲ့အစိုးရကိုပဲပူပြီးဆက်ပြီးတက်တဲ့သဘောပေါ့အဲ့ဒီတည်းမှာအရင်စိုးရနေတဲ့အခုလက်ရှိအစိုးရဆိုတော့အများကြီးကွာဟပြီးမှလက်ရှိအစိုးရကတော့မတ်ပေးထားတဲ့အနေထားတော့ကျွန်တော်တို့ကြည့်နေရတယ်ပေါ့ဗျာ
NLD ဆိုရလက်ထက်မှာလန်တရာကျမ်းမာရေးနဲ့ပညာရေးပူတူးတက်လာပြီးအာဂတိလိုက်စားမှုရှိနေသေးပေမယ့်အရင်အထက်ပိုပြီးပွင့်လင်းလာရလို့စစ်တမ်းမှာဖော်ပြထားပါတယ်ဒါပေမဲ့ကချင်သုံးပါတီပေါင်းစည်းရရဲ့ကချင်ပြည်နယ်ပြည်သူပါတီ KSPP ရဲ့ဒူးဥက္ကဋ္ဌဒူဝါဂွမ်းကောင်အောင်ခန်းကတော့ကချင်ပြည်နယ်မှာအခြေခံအဆောက်အုံပူတူးတက်လာပြီးမယ့် NLD ရဲ့ရွေးကောက်ပွဲကတိတိုင်းတော့ဖြစ်မလာသေးဘူးလို့ပြောပါတယ
်ဒီအစိုးရရဲ့ policy အင်ဆိုင်ဘာတစ်ခုမှကြောင်းနေချင်းမရှိဘူးအဲ federal ရေးကတည်ရင်သားရေးရအပြန်လေးပြည်ရေးဆိုတော့ဒီရွေးကောက်ပွဲတော့ကစမှတ်ထားတဲ့ဒီမူဝါဒကတစ်ခုမှအပေါ်ထည့်ပေါ်ချင်းမရှိဘူးအစိုးရတရားအနေနဲ့သူပြည်သက်ကြီးအတိုင်းလုပ်ဖို့လိုအပ်ပါတ
ယ်။ကချင်မျိုးသားကွန်ဂရက်ပါတီ KRC ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကတော့မြေလုံးမြေရိုင်းဥပဒေကြောင့်မြာမက်ပုံများလာတယ်လို့ကြောင်းမြတ်တူဖို့ရင်းနဲ့တ िश ူးငပြောသူပြဿနာတွေကကချင်ပြည်နယ်ရဲ့အဓိကစင်ခုံမှုဖြစ်ကြောင်းပြောပါတယ်။အဲ
့အရာတွေကို NLD နဲ့နိုင်နေနေမလုပ်နိုင်ဘူးကျွန်တော်ပြောတာ။ဒါအစင်းတွေကလက်ထက်နဲ့ပိုင်ရဲ့ကွန်ပျူတာမှုဘာမှပို့ပြီးရှုမလာဘူးနော်။ကချင်ပြည်နယ်ဒီဘက်ကိုဆိုးသွားတယ်။ဘာလို့ဒီကချင်ပြည်နယ်ဒီဘက်ကတောက်ဆိုင်ရဲ့ဆက်ကျွေးပေါ်မူတည်တယ်။ဗရိုင်းပြည်လုံးနေသားဆိုရင်လည်းနေနေအတီထိုးတဲ့ပြည်နယ်တွေနဲ့ကူညီဖို့ဂျပန်တော်ကိုရောက်ဝင်လာလို့ပြီးကြံတာပါမျိုး။
ဒါအပြင်2020ရွေးကောက်ပွဲမှာကချင်ပါတီတွေသာကချင်ပြည်နယ်အတွင်းအနိုင်ရဖို့များတယ်လို့သူကပြောပါတယ်
။ကိုယ်ရင်ပြောရင်ကျွန်တော်ကချင်ပါတီနိုင်လိမ့်မယ်။ KSC လည်းနိုင်လိမ့်မယ်။ KSPP လည်းနိုင်လိမ့်မယ်။ဆရာ NLD ကတော့2015လိုနိုင်မှာမဟုတ်ဘူး။ KSP လည်း2020လိုနိုင်မှာမဟုတ်ဘူး။ဒါကရောကချင်ပြည်နယ်ပါဗျာ
။လူမျိုးရေးထက်ဒီမိုကရေစီစနစ်အပေါ်မှာတည်ဆောက်ထားရဲ့နိုင်ငံရေးစနစ်ကိုလူလားရဲ့လို့ကချင်ပါတီတွေကပြောပါတယ်။ကချင်ဝေးသတင်းဌာနဟာဗမော၊ချီဖွေ၊တနိုင်း၊ဖားကန့်၊မချမ်းဘော၊မိုးကောင်း၊မိုးညင်း၊မြကြီးနား၊ပူတာအိုစွန်ပရာဘွန်စတဲ့မြို့နယ်10ခုကဒေသခံ900လောက်ကိုနိုင်ငံရေးစီးပွားရေးပညာရေးနဲ့သက်ဆိုင်တဲ့မိကုန်း9ခုမေးမြန်းပြီးစစ်တမ်းလုပ်ခဲ့တာဖြစ်ပါတယ်။